ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတက်တာစေရေးအတွက်အမေရိကန်ပြည်သူတွေလက်ထက်ကိုအများဆုံးငွေကြေးပေးအပ်နိုင်မှုပြည်ထောင်စုအစိုးရကစ조사နေပါတယ်။အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဒေါ်နယ်ထရန့်ကအဲ့ဒါနဲ့ပတ်သက်လို့အခုလိုပြောပါတယ်
So I think we're going to do something that gets money to them as quickly as possible. That may not be an accurate way of
တနိုင်တလောက်အခက်အခဲကြုံနေသူတွေလည်းထဲအမြန်ဆုံးငွေထည့်ပေးနိုင်ဖို့တခုခုလုပ်သွားမှာပါ။ငွေသားတစ်ထောင်မရသင့်တဲ့သူတွေလည်းဒီအထက်မှာပါနိုင်တာကြောင့်ဒီနီလန်းကမှန်ကန်ချင်မှမှန်ကန်ပါလိမ့်မယ်။ဒါပေမဲ့အဆုံးသတ်မှာတော့ဘယ်နီလန်းကအကောင်းဆုံးဖြစ်မယ်ဆိုတာကိုကျွန်တော်တို့သိရမှာပါလို့သမ္မတထရန့်ကအင်ဗီယိုတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။လိုအပ်ချက်ရှိမဲ့အမေရိကန်ပြည်သူတွေလည်းထဲကိုအမြန်ဆုံးငွေအပ်နိုင်ဖို့အတွက်သမ္မတကညွှန်ကြားထားကြောင်းနဲ့တဲ့နှစ်ပတ်လောက်အတွင်းဆောင်ရွက်နိုင်လိမ့်မယ်လို့လဲဗန်နာယီဝန်ကြီးစတီဖင်မနူချင်းကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံလွတ်တော်ကအတည်ပြုပေးဖို့သမ္မတဒေါ်နယ်ထရန့်ကစ조사နေတာပါ။စီးပွားရေးနှိုးဆွပေးမယ်အရေးပေါ်အစီအစဉ်ထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေဒေါ်လာ250ဘီလီယံလေကြောင်းလိုင်းတွေအာမခံအတွက်ဒေါ်လာ50ဘီလီယံအသုံးပြုဖို့လည်းပါဝင်ပါတယ်။နောက်အလွတ်တော်ကအတည်ပြုပေးထားတဲ့ဒေါ်လာဘီလီယံ100အစီအစဉ်လည်းရှိပြီးအဲ့ဒီထဲမှာတော့လာဇာနဲ့နာမကျန်းခွင့်ခန်းစားခွင့်အလုပ်လက်မဲ့အာမခံနဲ့နိုင်ငံတော်ဝန် COVID-19 ပြန့်နှံ့သက်ရောက်မှုကြောင့်ထိခဲ့ရတဲ့အလုပ်သမားတွေအတွက်အကျိုးခန်းစားခွင့်တွေပါဝင်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာ1 trillion ကျော်ချပေးဖို့ကြိုးစားနေကြောင်းလည်းဗဟိုဘဏ်ကအင်္ဂါနေ့မှာကြေညာသွားပါတယ်။ဗဟိုဘဏ်ရဲ့ဒီကြေညာချက်ကြောင့်အမေရိကန်အစုရှယ်ယာအယောင်အဝယ်သမားတွေအားတက်စရာဖြစ်ခဲ့ပြီးအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အစုရှယ်ယာအင်္ဂါနေ့မနေ့ကမှအနည်းငယ်ဆက်တက်လာခဲ့ပါတယ်